အချစ်ပြည်နယ်လုံးဆိုင်ရာကျောင်းသားများတမကအနေနဲ့အခုလုတ်တဲ့လှူချမှုမှာပိုစတာ900လောက်ရှိပြီးမြို့ရင်းရက်ကွက်တွေနဲ့မနောဝဲကျင်းပတဲ့နေရာတွေမှာခွဲပြီးတော့တပြိုင်တည်းလှုပ်တာဖြစ်တယ်လို့မြေကြီးနားမြို့ကတယောက်ကပြောပါတယ်။မင်းညားကမနောကွန်းထဲမှာလုံချွေးတင်းကျပ်ထားတဲ့ကြားထဲမှာအခုလိုလှူချမှုလုပ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့လှူချမှုကိုကိုယ်တိုင်ပါဝင်ခဲ့တဲ့မြေကြီးနားမြို့ကကချင်ကျောင်းသားတယောက်ကအာရဗစ်ကိုအခုလိုပြောပါတယ်
။ပိုစတာ900ဆက်လောက်ပဲရှိပါတယ်။ဟိုကအဲ့ဒါကိုကျွန်တော်တို့ကတ်တဲ့အခါကျတော့ဒီရက်ကွက်တဲ့ကျွန်တော်တို့ကတ်နိုင်တယ်။မြို့တွင်ဒီ break ထိလောက်တာလောက်တဲ့အခါကျတော့ကျွန်တော်တို့ညိုတင်ရက်ွက်ဒီစီတာကိုတက်ကုန်ညင်းညင်း use နာခေမာဒီဆန်းစုတောင်မြောက်ကျွန်းပြင်တာကချင်စုညုံမအလုံးဆက်လေးရက်ွက်ပဲကတ်တယ်ဒီဒီအစိုးရကိုယုံပြီးယုံမြင့်နေတာလည်းကတ်တယ်ဖြစ်တယ်လေကတ်တယ်တတ်တယ်လေကတ်တယ်အုံနိုင်နိုင်လေကတ်တယ်ပြီးတော့ဒီကျွန်တော်တို့ဒီပွဲထဲမှာရှိတဲ့လူထုတွေလည်းကျွန်တော်တို့အားရွက်တယ်လက်ကတ်ဆောင်နဲ့ခံပေးတော့လူထုရဲ့ဟို1ပန်းတတာတော့ယူကြတယ်1ပန်းတတာယူမှခေါင်းမအိတ်ထော်တဲ့ထက်ယူသွားကြတယ်ကျွန်တော်ဖတ်ကြည့်ကြတယ်
နိုင်ငံတွေတစ်ပင်တွေမှာကတ်ထားတဲ့စာတွေကတော့ A4 size စာရွက်အရွယ်ဖြစ်ပြီးတော့ပွဲကင်းထဲမှာဖြန့်တဲ့လက်ကမ်းစာဆောင်ကတော့ A4 size ကိုတဝက်ဖြတ်ထားတဲ့လက်ကမ်းစာဆောင်တွေဖြစ်ပါတယ်။စာရွက်ထဲမှာရေးထားတဲ့အကြောင်းအရာတွေကတော့အတူတူဖြစ်တယ်လို့လည်းသိရပါတယ်။ဒီကြောင့်နဲ့ပတ်သက်လို့စောစောကကချင်ကျောင်းသားတယောက်ကပြောပြရမှာ
ကျွန်တော်တို့ဟာဒီ A4 size ကိုတဝက်ချိုးဆိုရလေကျွန်တော်တို့ဒီအဲဟိုဝတ်စုံဝတ်ထားတဲ့လူတွေကမပေးဘူး။ဒါမှအင်ဂျီဝတ်ထားတဲ့လူတွေကအလုံးပေးဖြစ်တယ်ကျွန်တော်တို့A4 size ကအပြည့်ကြတော့ကတ်တဲ့ဟာပေါ့နော်။တဝက်ချိုးကိုကြတော့သူတို့လက်ကမ်းစာဆောင်နဲ့ပဲပြီးရကျွန်တော်အဲ့လိုကတ်တဲ့ဟာရောကားနဲ့ဟာအတူတူပဲဆက်ကလုံးကကချင်ပြည်လုံးဆိုင်ရာကျောင်းသားသမဂ္ဂဤတဘောသားပြည့်ချက်ကလူထုဆန္ဒခံယူခြင်းလုံးဝကန့်ကွက်ပြီးနှင့်ဖန်စီချုံနှောင်ခံနိုင်ငံဤသမားများနှင့်ဆန္ဒဖော်ထုတ်သူများအားချက်ချင်းလွတ်ပြေးရန်သုံးကတိုင်းပြည်အချက်ပြေးအသုံးဝင်ဆန္ဒများနှင့်ပြည်စုံဆွေးနွေးကြည့်ရှာရန်လေးကဒီကတာစီမံကိန်းများကိုအမြန်ရုပ်သိမ်းရန်
ကချင်ကျောင်းသားတယောက်ပြောသွားတာပါမနေ့တုန်းကလည်းမြကျင်းနားနဲ့ဗမော်မြို့မှာအခုလိုမျိုးလှုပ်ရှားမှုတွေလုပ်ခဲ့ပါတယ်အရင်တုန်းကလှုပ်ရှားမှုတွေဟာအတော်လေးထိရောက်မှုရှိခဲ့တယ်လို့ကချင်ကျောင်းသားခေါင်းဆောင်တယောက်ကပြောပါတယ်အခုတကယ်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ပိုစတာထဲမှာပါတဲ့အကြောင်းအရာတွေဟာတနိုင်ငံလုံးအတိုင်းအတာနဲ့တောင်းဆိုထားတာဖြစ်တာကြောင့်အရင်လှုပ်ရှားမှုတွေထက်ပိုပြီးတော့ထိရောက်နိုင်မယ်လို့လည်းလှုပ်ရှားမှုကိုစီစဉ်တဲ့အထက်မှာပါတဲ့ကချင်ကျောင်းသားတယောက်ကပြောပါတယ်ကချင်ကျောင်းသားတွေလုတ်တက်လှုပ်ရှားမှုဟာမြကျင်းနားမြို့ရှစ်တပူရက်ကွက်မှာအကျဉ်60မြောက်ကချင်ပြည်နယ်နှစ်နဲ့မနောဘွယ်ကျင်းပနေတဲ့အခြေအနေနဲ့တိုက်ဆိုင်နေပါတယ်။အဲ့ဒီမနောဘွယ်မှာကချင်ပြည်လွတ်မြောက်ရေးအဖွဲ့ KO နဲ့ဒီမိုကရေစီတက်မတော်ကချင် ADAK နဲ့ KDA အဖွဲ့တွေလည်းတက်ရောက်ကြပါတယ်။ကချင်ကျောင်းသားတွေအနေနဲ့2008ခုနှစ်မှာပွဲဥတဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့အပြင်2009ခုနှစ်စက်တင်ဘာလမှာတံဃာတွေဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းပထမဦးဆုံးစတင်လှုပ်ရှားတဲ့ကချင်ပြည်နယ်ကလှုပ်ရှားမှုတစ်ခုဖြစ်ပါတယ်။ကချင်ပြည်လုံးဆိုင်ရာကျောင်းသားသမဂ္ဂ AKSU အဖွဲ့ဟာ2009ခုနှစ်မှာလက်ဝက်ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးတော့နောက်ထပ်လည်းအခုလိုမျိုးလှုပ်ရှားမှုတွေဆက်ပြီးလှုပ်ဖို့ရှိတယ်လို့လည်းလှုပ်ရှားမှုမှာပါဝင်တဲ့ကချင်ကျောင်းသားခေါင်းဆောင်တယောက်ကအာရဗစ်ကိုပြောဆိုခဲ့ကြောင်းပါခင်ဗျာ။